ကတုံးစုတ်ဒီယဟန်စုတ်ဒီဆိုပြီးတော့သူကဒီလိုပဲအမြဲတမ်းဆဲဆူနေတယ်။အဲ့ဒါသူသားအရှင်လက်ထပါလာပြန်လာတာကိုလည်းသူသားမှမသိတော့သူကထုံးစံအတိုင်းဆဲတော့တာပါပဲ။ဒီကတုံးစုတ်ဒီကငါသားကူငါတို့ရင်ခွင်ကဆွဲထုတ်သွားတယ်မကြည်နပ်ဘူးဘာဖြစ်တယ်ညာဖြစ်တယ်နဲ့အမျိုးမျိုးဆဲဆူပြီးတော့နေတယ်။ဒါတော့ရှင်လက်ထပါလာလည်းပဲဆဲတယ်ဆူတယ်ပဲရတယ်ကတော့ဆွမ်းဆဲတဲ့စကားလေးတောင်းမှမရတော့ဒီတိုင်းပဲပြန်လာခဲ့တယ်။ညနာနဲ့တောင်လှမ်းဆဲနေပါတော့အိမ်မတက်ရင်တော့ကြိုင်မလားနှစ်မလားမသိဘူးပေါ့လေအဲ့ဒါနဲ့ဒီတိုင်းပဲပြန်လာတယ်အဲ့ဒီချိန်မှာပဲသူတို့အိမ်ကအိမ်ပေါ်မလေးပေါ့လေသူနဲ့ဆွေမျိုးချင်းချလို့ဖြစ်နေတဲ့အိမ်ပေါ်မလေးကလည်းပဲသူ့ပုံနေတဲ့မောင်ကလေးတွေအမိုက်ပုံမှာသွားဆုံဖို့ဆိုပြီးတော့ဆံပြင်းကိုယူထုတ်ပြီးတော့လာတယ်အဲ့ဒါကိုရှင်ရထဘာလာကတွေ့တော့နှမဒီမောင်ကဆွန့်ပြစ်မလို့လားဟုတ်ပါတယ်သူ့ပုံနေလို့ဘယ်လို့မှစားလို့မရတော့လို့ဆွန့်ပြစ်မလို့ပါကျွန်ပြင်းနေတူတူတော့ဒီသပိတ်ထဲပဲလောင်းထည့်လိုက်ပါတော့ဆိုတော့အိမ်ပေါ်မှာလေးကလည်းပဲလောင်းထည့်လိုက်ပါတယ်လောင်းထည့်ရင်လည်းယဟန်တော်ရဲ့သကားသန်နီမျက်နှာအသွင်ပြင်းအမူအရာတွေသက်ဆန်ချီဆန်နေလက်အမူအရာချင်းမူအရာတွေတိချာအကဲခတ်ပြီးကြည့်လိုက်တော့ဩလက်ဆက်တော်ငါတို့ရဲ့အရှင်သခင်ရထပါလာပါလားဆိုတာသိသွားတယ်သိသွားတော့အရှင်ရထပါလာရဲ့နိဗ္ဗာန်နှပါးစီကိုပြေးပြီးတော့တည်င်းပို့နိဗ္ဗာန်နှပါးကလည်းပဲတိရတဲ့ဒီတိုင်းနဲ့လိုက်လာတယ်ရှင်ရထပါလာကလည်းခုနသုပ်ပုံနေတဲ့မယောမုံလေးကိုလှူခံသွားပြီးတော့နယံတစ်ခုမှနယံခြေတစ်ခုမှထိုင်ပြီးတော့ဒီမယောမုံလေးကိုပဲမြည်ရရှက်ရနဲ့ဖုံးပေးနေတယ်ဒီမှာနှစ်ပါးကလိုက်လဲသွားရောအမိုက်ပုံမှာလှုံ့ပြတဲ့အသောအပုံမယောမုံလေးကိုမြည်မြည်ရှက်ရှက်ဖုံးပေးနေတာလည်းတွေ့ရောရင်ဘက်စီတီမျက်ရည်ပြင်းငယ်ကြားပြီးတော့ဖြစ်မှဖြစ်ရလေသားရဲ့အဖေမင်းအိမ်ရှိနေတာပဲအဖေမင်းအိမ်မှာလာပြီးတော့ဆွမ်းဖုံးပေးပါရောလားအခုတော့အမိုက်ပုံရှင်ပြန်မယ်မုံကမှဆားရလေခြင်းမျက်ရည်မစဲနိုင်ဖြစ်အိမ်ကြွပါအိမ်မှာဆွမ်းဖုံးပေးပါဒါကြီးဒီနေ့တော့ဆွမ်းကိစ္စဒီမုံနဲ့ပဲပြီးသွားပါပြီဒါဖြင့်မနေ့ကကြွပါဆိုတော့နောက်တနေ့ဆွမ်းစားပင်လိုက်တယ်ဆွမ်းစားမကြွခင်မှာမိဘနှစ်ပါးကမိမိရဲ့သားကိုလူပြန်ထွက်လာအောင်အစီအစဉ်နေချတယ်ตาลียะหันปิ๊บพี่รออีดีမျိုးเปลี่ยนลาราก็รอเอกณะลาธนะบ่าวไม่เปียวลุทีเนลูแท้ชินลุทีเนลาธนะบ่าวมาเปียนเนลุทีเนตะสนะงารุสันดะปิ๊บว่ารอมาเวผู้บกัดติลงในพานะชินะเนาะเอองารุเนตาราลาธนะบ่าวไม่เปียวลุทีเนดิรอลูแท้อ๋องลูแท้ชินะใส่เนเปลี่ยนในตาของงารุบักก็ไปเยลาเหมี้ยงไปซะพี่แล้วลงมั้ยหลุดแท้ชินะใส่กูแล้วปูพี่แล้วนุ๊ซั่วไปมั้ยสุบี้แล้วနောက်တနေ့ตายันซ้อนซาจั่วมะลาเกมาไอ้มาရှိတဲ့ชวยงวยยรณะตั๊กตันบารมีฤကိုอปုံนี้ปုံปอก็นี่ฉาลิเนี่ยขึ้นพี่อุฐาพี่เนี่ยอัญญัตถบาลาก็เลยหลุดโยเนี่ยหลุดโยบ้านเนี่ยยันปิ๊ดก็တော့မဟုတ်ပါเนาะသူရဲ့ဇနီးဟောင်းนี่แหละရှိတယ်ไอ้သူရဲ့ဇနီးဟောင်းนี่ကိုလည်းပဲအရင်လူဝိจังဘဝတုန်းကอรัตถบาลาသဘောကြတဲ့အယောင်အသွေးအဝိစင်ဒီဇိုင်းလေးတွေနဲ့ဝတ်ပြီးတော့အစွမ်းကုန်အလှပြင်ထားကြဆိုပြီးတော့သူ့ရဲ့ဇနီးဟောင်းတွေကိုလည်းပဲအစွမ်းကုန်အလှပြင်ပြီးတော့ဆင်ရင်ထားတယ်။သင်တို့ရဲ့မာယာတက်နဲ့ငါရဲ့သားကိုပြန်ပြီးတော့လူထက်အောင်ဖျားယောင်းကြပြီးတော့။ဒါနဲ့နောက်တနေ့အရှင်ရထဘာလာဆွမ်းစားလေးကြွလာရောရွှေဘုံကြီးဖွင့်ကြပြီးတော့ဒီမေသားဒီပစ္စည်းတွေဟာသားရဲ့အမေဘက်ကပါလာတဲ့ပစ္စည်းတွေပဲရှိပါသေးတယ်။အဖေဘက်ကပါတဲ့ပစ္စည်းတွေဘိုးဘာတွေဘက်ကပါတဲ့ပစ္စည်းတွေကတော့မရင်မတွက်နိုင်အောင်ကြံပါသေးတယ်။ဒီကတည်းကလူထက်ပြီးတော့ဒီပစ္စည်းဥစ္စာတွေနဲ့လောကီအယုံကမဂုဏ်ချမ်းသာတွေသုံးဆောင်ခံစားပါဒါနတိလစတဲ့ကုသိုလ်ကောင်းမှုတွေလည်းပြုပါ။ကြာခဲ့တဲ့လူဘဝတွေရတဲ့အချိန်မှာကြောကြောပါပါလေးနေစမ်းမှသာရဲ့ပြီးမှနှစ်ပါးကလူထက်ဖို့ပြောတယ်မလို့ကျင်ပါဘူးလုံးဝငင်းပယ်ပါလေ။ဒါကသူ့ရဲ့ဇနီးဟောင်းတွေကလည်းပဲသူတို့ရဲ့မာယာရီနဲ့အမျိုးမျိုးပဲဖြာယောင်းကြတယ်။ဖြာယောင်းနေမဲ့ရှင်ရထဘာလာကလုံးဝလက်မခံပါဘူး။နှမတို့ငါ့ကိုဒီလိုမဖြာယောင်းကြပါနဲ့။သူ့ရဲ့မယားဟောင်းနေဇနီးဟောင်းနေကလည်းပဲနှမဆိုတဲ့သကလုံးလေးတုံးထုံးလိုက်တာနဲ့တပိုင်းနဲ့ချင်းမိမျောပြီးတော့ကိုသွားကြတယ်။ခေါ်တော့ကလို့ခေါ်ဝေါ်တာမှမဟုတ်တော့ပဲ။မောင်နှမအရင်လိုပဲစိတ်ထားပြီးတော့တုံးထုံးကအစမောင်နှမအရင်အချာမှာတုံးတဲ့အတုံးထုံးမျိုးတုံးလိုက်တော့အကုန်လုံးမိမျောကုန်ကြ။အဲ့ဒါရှင်ရထဘာလာကသမဲတော်တို့မေတော်တို့တာယဟန်ကိုဒီလိုပြည့်စုံစာရီပြမျိုးသမီးတွေပြပြီးတော့မနှိမ့်ဆက်ပါနဲ့ဆွမ်းကပ်မှရှင်မြန်မြန်ကပ်ပါပြီးတော့မိမနှမကလည်းဘယ်လိုမှဖြားရောက်လို့မရမှန်းသိတော့ဆွမ်းကပ်လိုက်ပါတယ်ဆွမ်းကပ်ပြီးတော့ ဥမင်းဥယျာဉ်ကြီးရဲ့ကိုသွားပြီးတော့အရှင်သထပါဠကတရင်သုံးနေပါလေ။အဲ့ဒီအချိန်မှာကောရဗျမင်းကလည်းပဲအရှင်သထပါဠသင်္ကန်းဝတ်သွားတယ်ဆိုတဲ့ကသူကလည်းစိတ်ဝင်စားနေတယ်။ဒါလောက်ချမ်းသာတဲ့တထေသာဒါလောက်ရွှေချောတဲ့တထေသာဒါလောက်ဆွေကုံမျိုးကုံတင့်တယ်တဲ့တထေသာမိတ်ဆွေပေါင်းတဲ့ဒါလောက်များတဲ့တထေသာမျိုးမျက်နှာဖုံးတထေသာကဘာလို့များဒီစည်းစိမ်တွေစွန့်ပြီးတော့ယဟန်ပြုတ်သွားရတာပါလဲ။ရထပါလသတုသာယဟန်ပြုသွားတဲ့အချိန်ကဆက်ပြီးတော့ကောရဗျမင်းကြီးကလည်းပဲရထပါလအကြောင်းတဖွားဖွားပြောနေသူဘာလို့များယဟန်ပြုပါလဲသူဘာလို့များယဟန်ပြုပါလဲဆင်းရဲဒုက္ခတွေရောက်လို့ယဟန်ပြုတယ်ဆိုတော့သူအံ့ဩမှမဟုတ်ဘူးအဆက်ဆက်ရရပြည့်စုံနေပါရဲ့နဲ့အဆက်ဆက်ရရအစဉ်တန်းမြင့်နဲ့ဘဝအနေထားမှာရောက်နေပါရဲ့နဲ့ယဟန်ပြုသွားတော့သူသိအံ့ဩတယ်အံ့ဩတော့ရထပါလဆိုတဲ့စကားလုံးကနှုတ်ကမချတော့တိုင်းပြည်ပြည်သားတွေအားလုံးကလည်းပဲရှင်မင်းကြီးမကြခဏပြောတဲ့စကားဆိုတော့ဓာကြီးဝါနေတယ်။ဒါနဲ့မင်းရဲ့ဥယျာဉ်ဆောင်ကလည်းပဲအရှင်ရထပါလာဥယျာဉ်ထဲမှာလာတဲ့ရင်သုံးတာလည်းတွေ့ရော။ဧကနာဓာတုပင်တို့ရှင်မင်းကြီးပြောတဲ့အရှင်ရထပါလာဆိုတာပဲဖြစ်ရမယ်ဆိုပြီးတော့ကောရဗျမင်းကြီးကိုတရင်ပို့ပါတယ်။ရှင်မင်းကြီးရဲ့ဥယျာဉ်မှာအရှင်ရထပါလာရောက်နေပါပြီ။အဲတော့ကောရဗျမင်းကြီးကလည်းချက်ချင်းပဲရောက်လာပါတယ်။ရောက်လာပြီးတော့သူသိကျင်နာကိုချက်ချင်းပဲမေးလိုက်ပါတယ်။အရှင်ဘုရားတော့ကမှယဟန်ကြည့်ကြတယ်ဆိုတာတပည့်တော်ရဲ့အတွေ့အကြုံအရာတပည့်တော်ရဲ့အယူအဆအရာတော့အယူအဆဆိုတာတဲ့တပည့်တော်ကိုယ်တိုင်တွေ့နေရတဲ့အတွေ့အကြုံရတော့ယဟန်ပြုကြတယ်ဆိုတာအကြောင်း၄ပါးကြောင့်ယဟန်ပြုကြတာပါဇရာပြာတိဘောဂညာတိပါရိစုံညီဟိပိရိတော်တချို့ပုဂ္ဂိုလ်တွေဟာဇရာဥမင်းရှင်ရောက်သွားပြီအသက်ကြီးသွားပြီလူလောကမှာလူအတိုင်းဝိုင်းမှာဘာမှတုံးလို့မရတော့ဘူးအဲ့ဒီလိုအသက်ကြီးသွားလို့ကိုမင်းတော်တော်မှာလူဘဝလူလောကမှာလူအတိုင်းဝိုင်းမှာဘာမှတုံးမရတော့မှကိုမင်းရင်ရတော့မရသေးတဲ့စီစဉ်ဥစ္စာတွေရအောင်လည်းမလုပ်နိုင်တော့ဘူးရပြီးတဲ့စီစဉ်ဥစ္စာတွေပြည့်မြတ်အောင်လည်းပဲမကြိုးစားနိုင်တော့ဘူးဒါကြောင့်ယဟန်ပြုတာပဲကောင်းပါတယ်ဘုန်းကြီးဝတ်တာပဲကောင်းပါတယ်ဆိုပြီးတော့အသက်ကြီးမှပဲအိုရင်းဆိုတဲ့သဘောတရားနှိမ့်ဆက်လို့ယဟန်ပြုကြတာတပည့်တော်တူပါတယ်အိုမပဲယဟန်ပြုကြရတာဖြစ်ပါလေအခုရှင်ဖျားကအသက်ကလေးကငယ်ငယ်လေးရှိသေးတယ်အရွယ်ကလည်းနုနယ်သေးတယ်ရုပ်ဆင်းကလည်းပဲအင်မတန်ပြိုမြင့်ပါတယ်ဆံမလေးကလည်းပဲမဲနဲ့နေတော့မရှိပါသေးတယ်အခုလိုငယ်တော့ရွယ်တော့နုပြိုတော့မှဘာဖြစ်လို့ရှင်ဖျားကယဟန်ပြုရတာလဲဒီတစ်ချက်နောက်တစ်ချက်ကတော့ဗျာတိလောကမှာတချို့ပုဂ္ဂိုလ်တွေဟာအနာယောဂါတွေနှိမ့်ဆက်လို့ကုမရတဲ့ယောဂါတွေဖြစ်လို့ဒီယောဂါနဲ့သိရမယ်တူတူတော့မထူးတော့ပါဘူးဘုန်းကြီးဝင်နဲ့သိလိုက်တာကောင်းပါလေဆိုပြီးတော့အနာယောဂါတွေနှိမ့်ဆက်လာတဲ့အခါမှာယဟန်ပြုလိုက်ကြတယ်ယောဂါတဲ့ဘဝနဲ့ဈာမကြီးမကောင်းတဲ့ဘဝနဲ့တော့လူဝိကြောင့်ဘဝမှာနေလဲစီးပွားတွန်းအောင်လူလောကမှာထက်တန်းကြအောင်ဘာမှကြိုးစားနိုင်မှမမဟုတ်တော့ပဲယဟန်ပြုတာပဲဘုန်းကြီးဝင်ပြီးအေးအေးနေတာပဲကောင်းတယ်ဆိုပြီးတော့အနာယောဂါနှိမ့်ဆက်တဲ့ပုဂ္ဂိုလ်တွေကလည်းပဲယဟန်ပြုကြပါလေအခုရှင်ဖုရားကကျမ်းမာရေးကအင်မတန်ကောင်းနေတဲ့ပုဂ္ဂိုလ်ပဲသူတာတွေလည်းအင်မတန်ကြက်ကြွနေတဲ့အရွယ်ပဲကျမ်းမာရေးတလောက်ကောင်းနေတဲ့အချိန်အနာရောဂါနှိမ့်ဆက်ခြင်းဘာမှမရှိတဲ့အချိန်မှာရှင်ဖုရားကဘာဖြစ်လို့ယဟန်ပြုရတာလဲယဟန်ပြုခြင်းအကြောင်းနှစ်ချက်ရသွားပြီဇရာဖြာတိဘောဂလောကမှာသူ့ပုဂ္ဂိုလ်တွေဟာစီဝါရီပြတ်သွားတယ်စီးတဲ့ဥစ္စာတွေဆုံးရှုံးသွားတယ်ဒီတော့ချမ်းသာနေတဲ့ဘဝပြည့်စုံနေတဲ့ဘဝကနေဆင်းရဲပြီးတော့သွားတယ်ချွတ်တက်ပြီးတော့သွားတယ်ဆိုတဲ့အခါမှာစိတ်သက်တည်ကြသွားတယ်။ဒါတော့စီဝါရီနယ်လန်းထူအောင်လည်းဘယ်လို့မှလုံနိုင်တော့မှမဟုတ်တော့ပါဘူး။အထက်ကြီးပြည့်စုံတော့တိခါကလည်းအကြမခံခြင်းဘူး။ဒီတော့လူဘဝမှာနေလို့စီဝါရီရင်လုံးတက်အောင်မလုံနိုင်တဲ့အတူတူတော့မထူးတော့ပါဘူး။ဘုံကြီးဝတ်တာပဲကောင်းပါလေ။ဒါကစီဝါတက်ပြီးမှကြသွားတဲ့ပုဂ္ဂိုလ်ပေါ့လေ။ငကိုကလေးကိုကလည်းပဲစီဝါဥစ္စာချွတ်တက်တဲ့ပုဂ္ဂိုလ်ဘဝမှာအဆက်အယားချွတ်ချွတ်တက်တက်နဲ့မပြည့်စုံတဲ့ပုဂ္ဂိုလ်ကလည်းပဲလူဘဝမှာနေငါဘလုံးမှလည်းချမ်းသာအောင်လုပ်နိုင်တာမှမဟုတ်တာစီဝတက်အောင်လဲရာထူးတူအောင်ခြံရည်နေပြည့်စုံအောင်ဘာမှမလုပ်နိုင်တော့ဘူးတကောင်ကျွတ်တဲ့မျက်နှာလူဘဝမှာနေလည်းပဲမထင်မရှားလေးနဲ့ပဲနေရမှာပဲမထူးပါဘူးယဟန်ပြုတာပဲကောင်းပါတယ်ဆိုပြီးတော့မိမိရဲ့စီဝဥစ္စာချွတ်တက်ခြင်းကိုအကြောင်းပြုပြီးတော့ယဟန်ပြုကြတဲ့ပုဂ္ဂိုလ်ဒီလောကမှာရှိပါတယ်အရှင်ဘုရားကစီဝဥစ္စာတွေအမတန်ပြည့်စုံနေတဲ့ပုဂ္ဂိုလ်ပဲနိဗ္ဗာန်ပတ်တဲ့စည်းတဲ့ဥစ္စာတွေအများကြီးဆွေမျိုးအတိုင်းဝိုင်းကလည်းပဲချမ်းသာတဲ့အမျိုးတွေကြီးပဲ အရှင်ဖြတ်ကိုယ်တိုင်ကလည်းပဲစီပွားရေးကိုဦးဆောင်နေတဲ့ပုဂ္ဂိုလ်ပဲဒါလို့စီပွားဥစ္စာတွေပြည့်စုံနေရတဲ့နဲ့ဘာဖြစ်လို့များအရှင်ဖြတ်ကယဟန်ပြပါတာလဲဇရာဇတိဘောဂညာတိနောက်တစ်ချက်ကတော့လောကမှာတချို့ပုဂ္ဂိုလ်တွေဟာဆွေမျိုးတွေပြတ်သွားလို့အမေသေးသွားလို့အဖေသေးသွားလို့အကိုသေးသွားလို့အမသေးသွားလို့အဲ့လိုဖြစ်မိမိရဲ့ချစ်ခင်နှစ်သက်မြတ်နေရတဲ့ဆွေတွေမျိုးတွေတေဆုံးသွားတဲ့အခါမှာအော်လောကကြီးကမှတကောင်ကျွတ်တမျက်နှာပဲဖြစ်နေပြီအာကိုရလည်းမရှိတော့ဘူးအတိုင်းဝိုင်းလည်းဘာမှမရှိတော့ဘူးတကောင်ကျွတ်တမျက်နှာနဲ့လူလောကလည်းမနေရမယ့်အတူတူတော့ဘုန်းကြီးဝင်လိုက်တာပဲကောင်းပါလေလीဆိုပြီးတော့ဆွေပြည့်မျိုးပြတဲ့ပုဂ္ဂိုလ်တွေကလည်းပဲသာသနာ့ဘဝဝင်ပြီးတော့ယဟန်ပြုတာတပြီးတော့တွေ့နေရပါတယ်အခုရှင်ဖြားကတော့အမိအဖလည်းပြည့်ပြည့်စုံစုံအဆွေမျိုးလည်းပြည့်ပြည့်စုံစုံမိတ်ဆွေတွေလည်းပဲပြည့်ပြည့်စုံစုံအချင်ချင်းတွေကလည်းပေါများလိုက်တာအဲ့လိုဆွေမျိုးအတိုင်းဝိုင်းအချင်ချင်းတွေပြည့်စုံနေပါရဲ့နဲ့အရှင်ဖြားကဘာဖြစ်လို့ယဟန်ပြုရတာလဲဒါတော့ကောရဗျာမင်းကြီးရဲ့အမြင်မှာတော့ယဟန်ပြုတယ်ဆိုတာအိုချင်းနှိမ့်ဆက်လို့နာချင်းနှိမ့်ဆက်လို့စီပွားဥစ္စာချွတ်တယ်လို့ဆွေမျိုးပြက်လို့ဒီလေးချက်ကြောင့်သာယဟန်ပြုရတယ်လို့ယူဆနေပါတယ်သူပြောတဲ့အချက်လေးချက်နဲ့ကြည့်ရမယ်ဆိုရင်တော့ပထမယဟန်ကတော့ဥပေယဟန်ပေါ့။ဥလို့လူအတိုင်းဝဲမှာသုံးမြလို့ပယ်လိုက်တာမို့လို့ဘာယဟန်လို့ခေါ်မလဲ။ဥပေယဟန်။ဥဘာမှသုံးမြတော့သွားတော့ကျောင်းတော်ဆိုပြီးတော့အဲ့ဒါဥပေယဟန်။နာလို့လူလောကမှာဘာမှသုံးမြရတယ်လို့နာလို့ယဟန်ဝတ်တဲ့ပုဂ္ဂိုလ်ကြတော့နာပေယဟန်ပေါ့။စီပါရီပြည့်လို့ဝတ်တဲ့ယဟန်ကတော့စီပါပြည့်ယဟန်ပေါ့။ဆွေမျိုးရီပြည့်စီလို့ဝတ်တဲ့ယဟန်ကတော့ဆွေမျိုးပြည့်ယဟန်ပေါ့လေ။အဲ့လိုဖြစ်လောကမှာဒီလိုယဟန်လေးမျိုးပဲရှိပါတယ်အရှင်ဘုရားကဒီလေးချက်နဲ့တစ်ချက်မှမကန့်ညီဘာဖြစ်လို့မယဟန်ပြုရတာလဲအဲ့ဒီလိုမျိုးတော့အရှင်ရထပါဠိကပြန်ပြီးတော့ဖြေပါတယ်ရသပြန်ဟောကြားထားတဲ့တရားအချင်းချုပ်လေးပုဒ်ကိုသဘောကျလွန်းလို့ငါတင်ကန်းယဟန်ပြုရခြင်းဖြစ်ပါတယ်ပထမအချင်းချုပ်တရားလေးကတော့ဥပနိယတိလောကအတုဝောမင်းကြီးလောကကြီးဟာတတဝါအပေါင်းဟာမတည်မြဲကြဘူးမခိုင်မြဲကြဘူးတတဝါတွေဟာအိုနာသေးဆိုတဲ့သဘောတရားစီကိုအမြဲတမ်းမောင်းနှင်ပို့ဆောင်ခြင်းခံနေရပါတယ်အဲ့ဒီလိုဟောထားတဲ့မြတ်စွာဘုရားအကျဉ်းချုပ်တရားတွေကိုနည်းနည်းနည်းနည်းကျေကျေပြည့်မြန်ထူးထူးထွန်းထွန်းသိမြင်တဲ့အတွက်ကြောင့်ငါယဟန်ပြုပါခြင်းဖြစ်ပါတယ်တတဝါတွေဟာမမြဲကြဘူးအိုနာတွေကိုဆောင်ပူးခြင်းခံနေရတယ်ဆိုတာဘယ်လိုသဘောပါလဲတပိတော့နားမလည်ဘူးထပ်ရှင်းပြပါဦးမင်းကြီးအသက်20အစိတ်အရွယ်တုန်းကစင်အတက်မြင်းအတက်ယထာအတက်ဓာခုတ်လှန်ချိုးအတက်စားတဲ့အတက်ပညာမျိုးစုံကိုမင်းကြီးတက်ကြွခဲ့တယ်အဲ့ဒီအတက်ပညာမျိုးစုံတွေနဲ့ပေါင်အားလက်ယုံအားတွေနဲ့စစ်မြေပြင်မှာစိတ်ရှိတိုင်းလှည့်လည်ကျက်စားနိုင်တဲ့စွမ်းအားတွေနဲ့မင်းကြီးပြည့်စုံခဲ့တယ်မဟုတ်လားပြည့်စုံကြတာပေါ့ဗျာအသက်20အစိတ်ရွယ်အဲ့ဒီချိန်တုန်းကများလောကကြီးမှာငါတကူအကြီးဆုံးလို့ကိုထင်ခဲ့တာလောကမှာငါလောက်တကူကြီးတဲ့ပုဂ္ဂိုလ်မရှိတော့ဘူးလို့ကိုတပည့်တော်အထင်ရောက်ထင်ခဲ့တာပါဗျာအခုရောတရားတော်မင်းကြီးအဲ့ဒီလုံကလူပဲစိတ်မြေပြင်မှာစိတ်တိုင်းကြစိတ်ရှိလက်ရှိကျင်လည်နိုင်တဲ့စွမ်းအားတွေလက်ယုံအားတွေရှိပါသေးရဲ့လားမရှိတော့မလဲဗျာတပည့်တော်အခုအသက်80ကျော်နေပြီအဲ့ဒီလိုငယ်ငယ်တုန်းကလိုစွမ်းအားတွေပြန့်နိုင်ဖို့ဆိုတာအသာထားလိုက်ပါဦးဒီနေရာမှာ6ရောက်ချမယ်ဆိုပြီးတော့6ရောက်ကိုချလိုက်တာဟိုနေရာမှာသွားပြီးတော့ချမိရတာဖြစ်နေတယ်ကို6ရောက်ချခြင်းနဲ့နေရာကိုတောင်တည့်တည့်မမမချနိုင်တော့ဘူးအိုမင်းသွားတဲ့အတွက်ကြောင့်အဲ့ဒီသဘောကိုယူရပြီးတော့မြတ်စွာဘုရားကတတဝါတွေဟာမခိုင်မြဲကြဘူးအိုနာတိတို့ဆောင်ဖို့ခြင်းခံနေရတယ်လို့ဟောကြားတော်မူတာဖြစ်ပါတယ်အဲ့ဒီတရားကိုသဘောကျတဲ့အတွက်ကြောင့်တနည်းပြောရလို့ရှိရင်တော့အိုနာပေတို့ဆောင်ဖို့ခံနေရတဲ့ဘဝကနေလွတ်မြောက်ခြင်းလို့ယဟန်ပြုပါတယ်။ဒါခုနပြောခဲ့တဲ့မဖို့ရဖို့ဆိုတဲ့အဓိပ္ပာယ်နဲ့သဘောသွားအဖြစ်အတူတူပါပဲ။အဲ့တော့ဒီနေ့ယဟန်ပြုကြတဲ့ပုဂ္ဂိုလ်တွေရောတရားနာပိဋကများရောမြတ်စွာဘုရားရဲ့ဒီအချင်းချုပ်ဒေသနာလေးကိုကိုဉာဏ်မီသလိုကိုတွေ့ကြုံမှုသရရှိသလိုကိုဘဝခံစားချက်ရှိသလိုချက်ထွင်းပြီးတော့ဆင်ခြင်လို့ရပါတယ်တတဝါတွေဟာဥစဉ်တို့တွေဟာအမြဲတမ်းဥနာပေးဆိုတဲ့သဘောတရားသုံးမျိုးစီကိုအမြဲတမ်းမောင်းဖို့ခံနေရတဲ့ဘဝဖြစ်ပါတယ်တနည်းပြောလို့ရှိရင်တော့ရှင်းရှင်းလေးပြောရမယ်ဆိုရင်တော့ပေါ့လေတတဝါအလုံးဟာသေမင်းစီကိုအမြဲတမ်းတွားနေကြရတဲ့တတဝါတွေကြီးပဲဖြစ်ပါတယ် အချိန်နဲ့မှသိမင်းစီကိုတွားနေကြတာအခုတရားဟောနေတဲ့ပုဂ္ဂိုလ်ကလည်းတရားဟောရင်းနဲ့သိမင်းစီတွားနေတာတရားနာနေတဲ့ပုဂ္ဂိုလ်ကလည်းပဲပုဂ္ဂိုလ်ကြီးကလည်းပဲတရားနာရင်းနဲ့သိမင်းစီတွားနေတာလောကမှာတော့ပြောကြမယ်ပေါ့လေယုံသွားတယ်ဆိုလို့ရှိရင်လည်းဘယ်သွားမလို့လဲယုံသွားမလို့ဘယ်သွားမလို့လဲဈေးသွားမလို့ဘယ်သွားမလို့လဲကြောင်းသွားမလို့ဟိုနာလေးသွားမလို့ဒီနာလေးသွားမလို့ဘယ်သွားမလို့ညာသွားမလို့ ਨੇ အမျိုးမျိုးပြောကြပြီမယ်ဓမ္မရှုထောင့်ကကြည့်လိုက်တဲ့အခါကျတော့သိမင်းစီပဲသွားနေကြတာပါလမ်းလျှောက်ပြီးသွားမှမဟုတ်ဘူးထိုင်နေရင်လည်းပဲသိမင်းစီသွားနေတာပဲအိတ်နေရင်လည်းပဲသိမင်းစီသွားနေတာပဲမတ်တရနေရင်လည်းပဲသိမင်းစီသွားနေတာပဲလမ်းလျှောက်တဲ့ချိန်ကတော့အထူးပြောစရာမလိုတော့ဘူးဣရိယာပုတ်၄ပါးလုံးမှာတတ္တဝါတွေဟာသိမင်းစီကိုပဲတရွေ့ရွေ့နဲ့ချီတက်နေကြတာပါတဏီကွယ်ပင်နေတို့တရက်ကူးလို့ဆိုတဲ့အတိုင်းပဲသမုတ်ကတော့ပင်နေတို့တခါကူးလို့ရှိပါတယ်တခါဆိုတော့သိမပေါ်လုံတရက်ကူးဆိုတော့ရက်နဲ့ပို့ပြီးတော့သဘာဝကျသွားတယ်ဒါကြောင့်တဏီကွယ်ပင်နေတို့တရက်ကူးတဏီကွယ်တိုင်းတဏီကွယ်တိုင်းတဏီဝင်တိုင်းတဏီဝင်တိုင်းပြေဖို့တရက်တရက်နီးလာတယ်တလကုံတိုင်းတလကုံတိုင်းပေးဖို့တလနီလာတယ်တနှစ်ကုံတိုင်းတနှစ်ကုံတိုင်းပေးဖို့တနှစ်နီလာတယ်နိုင်တိုင်းမိနစ်တိုင်းစက္ကန့်တိုင်းသိမင်းစီကိုပဲတရွေ့ရွေ့နဲ့ကြီးတက်နေရခြင်းဖြစ်ပါတယ်သိမင်းစီသွားနေရတော့လဲပျော်ပျော်ရွှင်ရွှင်ကြည်ကြည်နုနုချမ်းချမ်းသာသာနဲ့သွားနေရသလားဆိုတော့မဟုတ်ဘူးအိုရင်းနဲ့သွားနေရတယ်နာရင်းနဲ့သွားနေရတယ်တနေ့တစ်တနေ့ကိုယ်ခန္ဓာကိုယ်ကိုယ်ရုပ်ကိုယ်ပြန်ကြည့်လို့ရှိရင်ဖြစ်ကတော့မနှစ်ကနဲ့မတူဆိုတဲ့အတိုင်းပါပဲမနှစ်ကနဲ့လည်းမတူမနှစ်ကနဲ့လည်းမတူငယ်ငယ်တုန်းကနဲ့ဆိုတော့ပို့ပြီးတော့တောင်းမတူတော့အိုးအိုလာတယ်အချိန်တိုင်းအိုနေတာပါပဲကိုယ့်ရဲ့ခန္ဓာကိုယ်အခုလောလောဆယ်လက်ကောက်ဝေးလေးဖြစ်ဖြစ်လက်မောင်းလေးဖြစ်ဖြစ်ကန်ကြည့်လိုက်ပေါ့ကိုယ်ငွေလေးတွေ့လိမ့်မယ်အဲ့ဒီကိုယ်ငွေလေးဟာဇရာမီးပါပဲစိရဏတေဇောလို့ခေါ်ပါတယ်ခန္ဓာကိုယ်ကိုအိုမင်းရင့်ရော်စေတဲ့အပူဓာတ်ဖြစ်ပါတယ်ဇရာမီဇရာမီဆိုလို့အဝေးကြီးတော့မကြည့်နဲ့ကိုကိုကိုစမ်းကြည့်လိုက်လို့တွေ့တဲ့ကိုငွေလေးဟာအဲ့ဒါဇရာမီပဲအချိန်တိုင်းလောင်မြိုက်နေတယ်တစ်စက္ကန့်နဲ့တစ်စက္ကန့်ပူပူပြီးတော့အိုမင်းရင့်ရော်ပြီးတော့လာပါတယ်အချိန်တိုင်းအိုနေပေမဲ့တိတ်တော့မထင်ရှားဘူးပေါ့အသက်40ကျော်ပြီဆိုတော့ပူထင်ရှားလာပြီ50ကျော်ပြီဆိုရင်တော့ပူပြီးတော့ကိုထင်ရှားလာပြီဒါကြောင့်အချိန်တိုင်းပဲအိုပြီးတော့အိုရင်းဆိုတဲ့စတာကတော့ဇာတိကစလိုက်တာပါပဲပရိဒဏိနေရကနေအိုရင်းကနေပြီးတော့နိုင်ပရိဒဏိနေခြင်းကနေအိုရင်းစီကိုမောင်းပို့လိုက်တယ်။နွားချောင်းသားကနွားလေးကိုစကြက်မောင်းပို့လိုက်တယ်လို့ပါပဲ။တတိယရင်တော့လည်းပဲသာတယုံကိုအပုတ်ခံရတဲ့နွားလေးလို့ပါပဲဥစဉ်တို့တတ္တဝါတွေဆိုတာ။သာတယုံကိုပို့တဲ့သာတယုံကိုအပုတ်ခံရတဲ့နွားဟာလည်းပဲခြေလန်းတိုင်းခြေလန်းတိုင်းအသက်ခံရဖို့နီးနီးလာတယ်။ဥစဉ်တို့ဟာလည်းပဲခြေလန်းတိုင်းခြေလန်းတိုင်းစက္ကန့်တိုင်းစက္ကန့်တိုင်းအသက်ခံရဖို့ပေဖို့နီးနီးလာကြပါလေပရိသန္တိနေရာကနေအိုခြင်းစီအိုခြင်းကနေနာခြင်းစီနာခြင်းကနေတည်ခြင်းစီတချို့ဆိုရင်ထင်ထင်ရှားရှားတောင်မအိုလိုက်ရဘူးထင်ထင်ရှားရှားတောင်မနာလိုက်ရဘူးပေသွားကြရတယ်ဒါကြောင့်တတ္တဝါမိမိအပါဝင်တတ္တဝါတွေအားလုံးကိုဉာဏ်နဲ့ကြည့်လိုက်တော့သိမင်းစီကိုအချိန်တိုင်းတွားနေရတာပါလားလို့မြင်လာတဲ့အတွက်ကြောင့်ဒီလိုသိမင်းရဲ့ကတွန်းဝါကိုအမျိုးခံမှုအစားခံမှုတွားနေရတဲ့ဘဝကနေလွတ်မြောက်ခြင်းလို့ယဟန်ပြုပါတယ်။ဉာဏ်နဲ့သာချက်ထွင်ပြီးတော့အကျဉ်းချုပ်ဆောင်မှုဆိုရအောင်။အိုနာတိတုမောင်းနှင်ပုလူတို့မမြဲပါတကား။အိုနာတိတုမောင်းနှင်ပုလူတို့မမြဲပါတကား။နောက်တစ်ချက်ကတော့အာတဏောလောကောအနာဘိတ္တရောသတ္တဝါတွေဟာဆောင်းရှောင်းမဲ့သူမရှိဘူးအာကိုရာမရှိဘူးအဲ့ဒီလိုဟောထားတဲ့မြတ်စွာဘုရားတရားဒေသနာတော်လေးကိုသဘောကျလွန်းလို့နှစ်ချိုက်လွန်းလို့ဆောင်းရှောင်းသူမရှိတဲ့ဘဝအာကိုရာမရှိတဲ့ဘဝကနေလွတ်မြောက်ခြင်းလို့ကျွန်ုပ်ယဟန်ပြုပါတယ်တက္ကတော်မင်းကြီးအရှင်ဘုရားသတ္တဝါတွေဟာဆောင်းရှောင်းမရှိဘူးပြောတယ်တပည့်တော်တို့မင်းမျိုးမှာတော့စစ်တပ်ဆောင်းရှောင်းတည်စင်တပ်မြင့်တပ်ယထာတပ်ခြေတင်တပ်စတဲ့အဆောင်းရှောင်းတည်ရှိပါတယ်အခြားခြားသောချမ်းသာကြွားတဲ့ပုဂ္ဂိုလ်တွေဆိုရတဲ့ပုဂ္ဂိုလ်တွေမှလည်းပဲတက်ဆိုင်ရာအဆောင်းရှောင်းတည်အချမ်းရည်ရှိကြတာပါပဲ ီတော့အရှင်မြတ်ကအဆောင်ချမရှိဘူးဆိုတော့ဘယ်လိုများနားလည်ရပါမလဲတကားတော်မင်းကြီးတကားတော်မင်းကြီးမှာသေလောက်အောင်သေရတော့မယ်လို့ထင်ရလောက်အောင်ဘယ်လိုမှသက်သာရမရနိုင်တဲ့ယောဂဝေဒနာဆွဲကပ်ဘူးပါသလားရှင်မြတ်ဆွဲကပ်ဘူးပါလေအခုလောလောဆယ်လည်းတပည့်တော်မှာအနာယောဂကရှိနေပါတယ်ဘယ်လိုမှကုသလို့မရတော့တဲ့အနာယောဂကရှိနေပါတယ်ဒါဖြင့်အဲ့ဒီအနာယောဂဖြစ်တဲ့အခါမှာတကားတော်မင်းကြီးရဲ့အဆောင်လျှောက်တည်ဆွေမျိုးမိတ်ဆွေတွေခြံရံတွေကလာပြီးတော့မကြခင်မှာကောရဗျမင်းကြီးတည်တော့မယ်ဆိုတာသိကြတဲ့အတွက်အသင်မင်းကြီးရဲ့ယောဂဝေဒနာတွေကိုဝေမျှပြီးတော့ခံစားလို့ရပါရဲ့လားဒါမှမဟုတ်အသင်မင်းကြီးတူတယ်ပဲယောဂဝေဒနာတွေခံစားရတာပါလားရှင်ဗျာတပည့်တော်ဘေးမှာပတ်ပတ်လေဝိုင်းနေတဲ့ပုဂ္ဂိုလ်တွေကတော့ငိုတဲ့သူကငိုအပ်ပြီးတဲ့သူကကြွတဲ့သူကကြွနေတပည့်တော်ရဲ့ယောဂဝေဒနာကိုဝေမျှခံစားလိုက်ခြင်းပါရဲ့လို့ဘယ်လိုပဲပြောရပေမယ့်တကယ်တမ်းကျတော့တပည့်တော်ရဲ့ယောဂဝေဒနာကိုတပည့်တော်တယောက်တည်းပဲကြိတ်မိခံစားရတာပါဗျာသူတို့ဝေမျှပြီးတော့မခံစားနိုင်ကြပါဘူးအဲ့ဒီသဘောကြီးညွန့်ပြီးတော့ပဲမြတ်စွာဘုရားရှင်ကတတဝရီဟာဆန့်ရှောက်သူမရှိဘူးအာကုရမရှိဘူးလို့ဟောထားတာဖြစ်ပါတယ်ဒီချက်ကလေးကလည်းပဲအင်မတန်စဉ်းစားစရာကောင်းပါတယ်ဘလောက်ပဲဖြစ်ပါလေဆိုတဲ့ပုံကိုယ်တွေပဲဖြစ်ဖြစ်သုံးတယောက်ဒီမှာပြင်းထန်တဲ့ယောဂဝေဒနာတွေဆွဲကပ်ပြီးဆိုရင်ချစ်လွန်းလို့ဆိုပြီးတော့အဲ့ဒီယောဂဝေဒနာကိုမျှယူလို့မရပါဘူးဆိုပါတော့ဇနီးမောင်နှံနှစ်ယောက်သိချစ်ကြတယ်ဇနီးကအနာယောဂတွေဆွဲကပ်ပြီးတော့မကြမ်းမှမှဖျန်းတာဖြစ်တဲ့အခါမှာသိချစ်ပါလေဆိုတဲ့ခင်မွန်းတွေကသိရဲ့ယောဂဝေဒနာကငါမျှပြီးတော့ယူလိုက်ပါမယ်မျှပြီးတော့ခံစားလိုက်ပါမယ်ဆိုလို့ရရဲ့လားမရပါဘူးခင်မွန်းတွေကမကြမ်းမှမှဖျားနာယောဂတွေဆွဲကပ်ပြီးဆိုတော့လည်းပဲဇနီးကချစ်လို့လို့ပါဆိုပြီးတော့ယောဂဝေဒနာတွေကိုဝေမျှခံစားယူလို့မရပါဘူးဖြစ်တဲ့ယောဂဝေဒနာဆွဲကပ်ခံရတဲ့ကာယကံရှင်ပဲတယောက်တည်းတကူတဲ့ကျင့်မိပြီးတော့ခံစားရတာဖြစ်ပါတယ်ဘေးဒုကြီးကဘလောက်ပဲချစ်ပါတယ်ပြောပြောခံစားလို့ကုပြီးတော့ခံစားလို့မရပါဘူးကုပြီးလို့ခံစားလို့ရမယ်ဆိုရင်တော့ယောဂဝေဒနာဆိုတာဘယ်သူမှရှိမှတောင်းမဟုတ်တော့ပါဘူးခုဖြစ်လာတဲ့ယောဂဝေဒနာလေးဒီစပါတော့ဖျားတယ်ဆိုရင်ပဲပုံမှန်ပူချိန်တဲ့အဖျားက၅ခုလောက်ဒီလေ၅ခုလောက်တက်လာတဲ့ဆင်ကဲဆွေမျိုး၅ယောက်တယောက်တက်ဒီလေတစ်ခုစီယူလိုက်ဆိုလို့ရှိရင်တယောက်တစ်ခုစီယူလိုက်မယ်ဆိုရင်တော့ဘသူမှလည်းသိပြီးတော့ဖြားတဲ့သဘောထင်ရှားမှမဟုတ်တော့ပါဘူးเนาะဒါပေမဲ့အဲ့ဒီလိုမရဘူးဒါကတော့နာယောဂဆွတ်ကတ်တယ်ဆိုတာကတော့ထင်ရှားဆုံးဥပမာအနေနဲ့ပြောတာပါအိုရာကလည်းပဲညာယူလို့မရပါဘူးတက်60ကျော်90ကျော်ဖောက်ကြီးဖြစ်သွားတဲ့အမေစီကသားတွေကနေပြီးတော့အော်အမေပရီတွေတွန့်နေတာကြည့်မကောင်းပါဘူးကဲသား9ယောက်နည်းနည်းနည်းနည်းစီနည်းနည်းစီဒီပရီတွန့်တာလေးတွေခွဲယူမယ်ဆိုလို့ရရဲ့လားမရဘူးအဲ့ဒီလိုခွဲယူလို့ရမယ်ဆိုရင်တော့တော်တော်ဟန်ကြမှာပဲเนาะတွန်နေတဲ့ပုံကိုယ်ကြီးတင်းတင်းရင်းရင်းလေးဖြစ်သွားမယ်เนาะတယောက်နဲ့နေပြီးနေနေပြီးယူလိုက်တော့ဘသူမှလည်းသိပြီးတော့အိုရာမသိတာတော့ဘူးပေါ့လေခုတော့အဲ့လိုမရဘူးကိုအိုပြီးကိုတွတ်ပြီးဆိုကိုပဲအတွန်ခံရတော့တာပဲအိုရာလည်းပဲဘသူမှဝီမျှခံစားလို့မရဘူးနာရာလည်းဝီမျှခံစားလို့မရဘူးသိရာလည်းပဲဝီမျှခံစားလို့မရဘူးခုပဲသိတော့မယ့်ပုံကိုယ်ကမိတ်ဆွေအယောက်နဲ့ဆွေမျိုးအယောက်20လောက်ရှိရဲ့ကဲမင်းတို့အယောက်20ကြီးကတယောက်တစ်နှစ်စီပေးကွာဆိုပြီးတယောက်တစ်နှစ်စီယူလိုက်မယ်ဆိုရင်တော့နောက်တဲ့အနှစ်20ဟိုလူတွေလည်းပဲတစ်နှစ်လေးရောက်သွားရုံနဲ့တို့တို့လည်းဘာမှတိတ်မထူဘူးเนาะအဲ့လိုရရဲ့လားရရင်တော့တော်တော်ဟန်ကြမယ်เนาะဒီကနေ့လူတွေဟိုလူစီကတစ်လလောက်ချီလိုက်ဒီလူစီကတစ်နှစ်လောက်ချီလိုက်နဲ့နောက်ဘွားကြမှာပြန်ဆက်မယ်လို့တော့မလုံးနဲ့ပေါ့လीเนาะအဲ့တော့ဟိုလူစီကလည်းနည်းနည်းဒီလိုကြီးကနည်းနည်းယူပြီးတော့မိမိရဲ့သေခြင်းဆိုတဲ့သဘောတရားကိုလည်းပဲဝေမျှပြီးလို့မရပါဘူး။ဒါကအိုလံတေကတော့အထွတ်ထိပ်နေနဲ့ပြောတာပေါ့။တံဝေကညာထွတ်ထိပ်နေနဲ့ပြောတာ။ကျန်တဲ့ဘဝဝေဒနာတွေဘဝခံစားချက်တွေကိုလည်းပဲဘယ်သူမှဝေမျှခံစားလို့မရပါဘူး။ဖြစ်စဉ်တစ်ခုခုအကြောင်းအရာတစ်ခုခုကြောင့်ကိုယ်မှာစိတ်ဆင်းရဲနေတယ်။တောကတွေဖြစ်နေတယ်ဝန်းနေနေတယ်။အဲ့ဒီဝေဒနာလေးတွေကိုဘုရားလူကအားပေးရုံမဲ့တတ်နိုင်ပါတယ်။ကိုယ့်ရဲ့ဝေဒနာတွေကိုယ့်ရဲ့ခံစားချက်တွေကိုဝေမျှခံစားလို့မရပါဘူး။လောကဝေါ်ဟာရရတာငါဝေမျှခံစားလိုက်ချင်ပါလေ။ကဲပြောပြပါအောင်ငါဝေမျှခံစားပါမယ်လို့စကားရတာပြောတာတကယ်တော့ထပ်တူထပ်မြဝေမျှခံစားလို့တော့မရပါဘူး။ ပြောလဲရလို့ဝေဒနာတွေပေါ့သွားတယ်ဆိုတာကလည်းကိုကိုယ်တိုင်ကနှလုံးသွင်းပုံလေးတဖြည်းဖြည်းပြောင်းလဲသွားလို့ဒါကိုယ်စိတ်ကကိုယ့်ကိုပြန်ဆုံးမလို့လို့ဖြစ်သွားလို့ဒါဝေဒနာတွေရောသွားသလိုဖြစ်တာပါသူများကဝေမျှပြီးယူလိုက်လို့ရောသွားတာတော့မဟုတ်ပါဘူးအဲဒီလိုဖြစ်ပေါ့လေဘဝဝေဒနာတွေဘဝခံစားချက်တွေကိုလည်းဘယ်သူမှဝေမျှခံစားလို့မရဘူးကိုကိုယ်တိုင်ပဲခံစားရတယ်ဒါကိုဘာတွေ့ကြုံနဲ့တည်တည်ထားကြလေးလေးနဲ့စဉ်းစားရပါမယ်အမတန်ကောင်းတဲ့တရားလေးပါအဲရဆိုလိုက်ပါဆောင်းလျှောက်သူမဲ့ကိုးရာမဲ့အာနွဲ့လှချေပါတကားဆောင်းလျှောက်သူမဲ့ကိုးရာမဲ့အာနွဲ့လှချေပါတကား
ဒီကိုအပူစီ
းတာဒီစဆံပုဂ္ဂလိတွေကကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးရဲ့ဆံပုဂ္ဂလိတွေဖြစ်ပါတယ်မြတ်စွာဘုရားရဲ့ပါဠိတော်ကိုခြေခံပြီးရေးထားတာအမတန်ကိုဩဇာကုန်မြောက်ပါတယ်တန်ဝေကလည်းအမတန်ရဖို့ကောင်းပါတယ်သကလုံးလေးတွေကလည်းဘလောက်လှထားတော့ဆောင်းလျှောက်သူမဲဆောင်းလျှောက်မဲတွေလည်းမရှိဘူးကိုးရမဲတဲ့အာကိုးရလည်းမရှိဘူးအာနွယ်လှချေပါတကားဩတတ္တဝါတွေကိုးပါဝင်တတ္တဝါတွေအကုန်လုံးဟာကိုကိုကိုငါတော့အားရှိတဲ့သူလေဘလို့ပဲဝင်ကြွားကြွားတကယ်တော့အာနွဲ့တဲ့သူတွေကြီးပါပဲနော်အမျိုးသမီးတွေမှာအာနွဲ့တဲ့သူတွေမဟုတ်ပါဘူးအမျိုးသားတွေအားလုံးလည်းပဲအာနွဲ့တဲ့သူတွေကြီးပါပဲနော်ဒါကြောင့်ယောက်ျားလေးတွေမျက်ရည်ကျလို့ရှိရင်လည်းမကြည့်ရကြနဲ့နော်ဘာလို့လဲသူတို့လည်းအာနွဲ့တဲ့ယောက်ျားသားတွေပဲလေမြတ်စွာဘုရားကဟောထားပြီးပဲဆန်းဆောက်သူမဲ့ကိုရာမဲ့အာနွဲ့လှချေပါတကားဒီတရားချင်းတို့လေးဘုရားတရားနာပိသဘောင်သူတော်ကောင်းတို့ရအောင်ချက်ထားရမယ်ချက်ထားပြီးတော့မကြာခဏဆင်ခြင်ပြီးတော့သံဝေကညံသွင်းရမယ်သံဝေကညံအားကောင်းမှလည်းပဲဒါနပိလာသမထဝိပဿနာကုသိုလ်အလုပ်တွေကိုအရှိန်အဟုန်ကောင်းကောင်းအင်အားပါပါစွမ်းရည်ပြည့်ပြည့်နဲ့အားထုတ်ဖြစ်ပါတယ်ဒီတော့ယဟန်ပြည့်ရဲ့အမှန်အကန်ရွေတဲ့နှစ်ချက်ရသွားပြီနောက်တရိယာမြောက်ချက်ကတော့အတ္တကောလောကောတဗ္ဗံဘာဟာယဂမနိယံတတ္တဝါဒီဟာကိုယ်ပိုင်ပါလေအဲ့ဒီတရားဒေသနာလေးကိုကြိုက်လွန်းလို့နှစ်ချိုက်လွန်းလို့သဘောပေါက်လွန်းလို့အကျွန်ုပ်ယဟန်ပြုရခြင်းဖြစ်ပါတယ်တကားတော်မြင်းကြီးဒီတော့ကောရဗျမင်းကြီးကတိတ်နားမလဲဘူးရှင်ဗျာတပိတော်တို့မင်းမျိုးမင်းတို့ဒီမှာဆိုရင်လည်းပဲမြေပေါ်မှာရှိတဲ့ပစ္စည်းဥစ္စာတွေကောမြေအောက်မှာမြှောက်ထားတဲ့ပစ္စည်းဥစ္စာတွေကောအများကြီးရှိပါတယ်လောကမှာလည်းပဲမြေပေါ်မြောက်ပစ္စည်းဥစ္စာယတနာတွေချမ်းသာကြွယ်ဝတဲ့ပုံကိုယ်ကြီးအများကြီးရှိပါတယ်ကိုယ်ပိုင်ဥစ္စာတွေအများကြီးရှိကြပါတယ်အခုကိုယ်ပိုင်ဥစ္စာမရှိဘူးတတ္တဝါတွေဟာကိုယ်ပိုင်ဥစ္စာမရှိဘူးဆိုတော့ဘယ်လိုသဘောပါလဲတရားတော်မင်းကြီးအခုတရားတော်မင်းကြီးမှာရှိနေတဲ့ပစ္စည်းဥစ္စာတွေကိုနောက်ဘဝအထိယူသွားလို့ရရဲ့လားနောက်ဘဝသွားတဲ့အခါမှာအရင်ဘဝအခုရှင်မြင်ဘဝမှာချမ်းသာတယ်လို့ပဲနောက်ဘဝမှာလည်းပဲဒီတိုင်းပဲမင်းစည်းစိမ်နေနဲ့ချမ်းသာကြွယ်ဝမယ်လို့တင်မင်းကြီးယုံကြည်ပါသလားဒါမှမဟုတ်တင်မင်းကြီးရဲ့ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံအားလျော့စွာဘဝတစ်ခုခုကိုလာရောက်ရမှာပါလားရှင်ဗျာတပည့်တော်သေသွားလို့ရှိရင်တပည့်တော်ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာတွေကိုကြံရစ်ခဲ့တဲ့ပုဂ္ဂိုလ်တွေကသာသုံးဆောင်ခံစားကြမှာပါနဘဝအထိယူသွားပြီးတော့တပိတော်ဒီမင်းစည်းစိမ်တွေကိုခံစားလို့မရပါဘူးအမှန်ဆက်တဲ့တပိတော်ပြုထားတဲ့ကုသိုလ်ကံအကုသိုလ်ကံအားလျော်စွာပဲတပိတော်ဘဝတစ်ခုခုကိုလာရောက်ရမှာပါဗျာတရားတော်မင်းကြီးအဲ့ဒီသဘောကိုရည်ပဲပြီးတော့မြတ်စွာဘုရားရှင်ကတတ္တဝရီဟာကိုယ်ပိုင်ဥစ္စာမရှိကြဘူးအလုံးကိုပယ်စွန့်ပြီးတော့သွားကြရတယ်လို့ဟောကြားထားခြင်းဖြစ်ပါတယ်